ရန်ကုန်တိုင်းအတွင်းကပုံလိကလုပ်ငန်းတွေမှာအသုံးပြုနေတဲ့ပါဝါမီတာတွေအားလုံးကိုအာဏာပိုင်တွေကသုံးခွင့်မပြုတော့ဘဲနဲ့ဖြတ်တောက်လိုက်ပါပြီ။ပုံမှန်လျက်စင်ပြီးပေးချိန်ကလွဲလို့ကျန်တဲ့အချိန်တွေအတွင်းလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ဖို့အတွက်ကိုယ်ပိုင်မီးစက်တွေနဲ့သာအသုံးပြုကြရပါမယ်။ဒီအချိန်တွေဟာအဆက်ဆက်ရရဈေးနှုန်းတွေပိုတက်လာဖို့သာဖြစ်တယ်လို့လုပ်ငန်းရှင်တွေကပြောနေကြတယ်ဆိုတော့မတင်းတီတီကစုံစမ်းထားတာပြည့်စုံပြောပြပါအောင်ခင်ဗျာ။
ဟုတ်ပါတယ်ရှင်လုပ်ငန်းတွေအားလုံးမှာသုံးနေကြတဲ့ပါဝါမီတာတွေကိုရက်ပစ်လိုက်တဲ့အထဲမှာ shopping center နဲ့ plaza လို့ကုန်တိုက်ကြီးတွေအပါအဝင်ပုံနှိပ်လုပ်ငန်းတွေဓာတ်ပုံဆိုင်လုပ်ငန်းတွေလို့လုပ်ငန်းငယ်ကလေးတွေသာမကစက်မှုစုံအတွင်းမှာလုပ်နေကြတဲ့လုပ်ငန်းတွေအားလုံးကိုပါဖျက်ပစ်လိုက်တာပါအာဏာပိုင်တွေကတော့ရက်ကွက်နဲ့မြို့နယ်တွေအတွင်းမှာလျှက်စစ်မီးတွေပို့ပေးခြင်းလို့အခုလိုပါဝါမီတာအသုံးပြုတာတွေကိုရက်ပစ်တာဖြစ်တယ်လို့ပြောကြောင်းလုပ်ငန်းရှင်တွေကဆိုပါတယ်အခုဆိုရင်လုပ်ငန်းတွေမှာမြို့နယ်အတွင်းပေးနေတဲ့ပုံမှန်လျှက်စစ်မီးအချိန်တိုင်းလည်းပတ်ရမှာဖြစ်တယ်လို့လျှက်စစ်မီးမရတဲ့အချိန်တွေမှာတော့ကိုယ်ပိုင်မီးစက်တွေနဲ့အားလုံးလည်းပတ်ရမှာဖြစ်ပါတယ်ဒါပေမဲ့အစိုးရကပေးတဲ့လျှက်စစ်မီးဆိုတာကလည်းပြောထားတဲ့အချိန်တွေအတိုင်းမရတာမို့လုပ်ငန်းချိန်အများစုကိုမီးစက်တွေနဲ့သာအသုံးပြုရမယ်လို့ရန်ကုန်ပုံနှိပ်တိုက်လုပ်ငန်းရှင်တဦးကပြောပါတယ်
တောက်ကြနေတယ်ဆရာတောက်ကြနေဆရာအခုဆိုဖြုတ်လို့တော့ပြီးပြီအကုန်ကုန်သွားပြီဖြုတ်လို့လူတို့ကပြည်သူလူထုကိုလျှက်စစ်မီပုံမူပေးခြင်းလို့တဲ့အားကြောင့်မလို့ဖြုတ်တာလုပ်ငန်းရှင်အကုန်လုံးထိတယ်မှာကို့အစီအစဉ်နဲ့ကိုလည်းတဲ့ပါဝါမီတာအားလုံးဖြုတ်တာကိုပုံနှိပ်ဆက်တွေကိုဆက်ယုံတွေကိုရှိသမျှအားလုံးအကုန်လုံးဖြုတ်တာမှာစက်မဝဲရသေးတဲ့လူကငုတ်တုတ်ထိုင်တော့ဒီလိုရှိတော့တာအကုန်သေးတွေတက်ကုန်မှာပေါ့အစီသေးတွေတက်ဟိုဟာလှုပ်အားကားတွေတက်အလုတ်လုတ်တဲ့ကုံထွက်လာမဲ့ကုံနေရဲ့ဈေးတွေအကုန်တက်လာမှာပေါ့
အထူးသဖြင့်တော့ပုံနှိပ်ဆက်တွေမှာအရှင်ကလေးကတရိပ်ရိပ်တက်နေတဲ့ဆက်ကူဈေးအပြင်အခုလိုမီးဆက်တွေလဲပတ်ဖို့ပါဖြစ်လာလေတော့အခြေအနေကဈေးနှုန်းတွေတက်ဖို့သာဖြစ်တယ်လို့ဆိုပါရယ်တခါရန်ကုန်ကရောင်းဆိုင်နဲ့ကုန်တိုက်ကြီးတွေမှာရောဘလို့အခြေအနေတွေဖြစ်နေပါသလဲအာရှပလာဇာကဆိုင်ကန်းပန်ရှင်တို့ကတော့ဒီလိုကုန်တိုက်ကြီးတစ်ခုလုံးကိုကိုပိုင်မီးဆက်နဲ့လဲပတ်နိုင်ဖို့ဆိုတာအခက်အခဲရှိနေတာမို့သူတို့တွေအဆင်မပြေဘူးလို့အခုလိုရှင်းပြပါရယ်
အဲ့အဲ့သူကအစင်မပြေနိုင်ဘူးလို့ပြောနေတယ်။ကျွန်တော်တို့ကအဲ့အောင်ညှိနေပါဘော။ညှိနေခါကျသူကအဒီအကုန်လုံးကိုမီးမောင်းပြီးပေးဖို့ဆိုရင်သူ့အနေနဲ့လည်းမနိုင်ဘူးဘော။စီရလည်းအခုစီတက်နေခါကျတော့မလွယ်ဘူးလေ။ဒီတက်မပေးတော့ပလာဇာအကုန်လုံးကျွန်တော်တို့ပလာဇာတကူလည်းမဟုတ်အကုန်လုံးလို့ပြောတယ်။ပုံမှန်မီးရလည်းအခုကျွန်တော်တို့ပြင်နေတာတော့ညနေဆိုရင်ပြန်ပါဘောနော်။ခုနလိုက်နောက်ထိလုပ်လို့ရမယ်ဘော။အဲ့လိုတော့ပြောထားတယ်။ဒါပေမဲ့ဥမာသူကမနေ့ပိုင်းတစ်ပိုင်းလာမယ်ဆိုရင်နောက်ဒုတိယရက်ကျရင်ညနေပိုင်းလာမယ်။နောက်တတိယရက်ကျရင်တော့ off ပြန်မယ်လို့ပြောတာ။လုပ်ငန်းတွေကတော့အခုအကုန်လုံးဈေးတက်မယ်ဆိုတဲ့သဘောမျိုးတွေကြားနေပါတော့။အဲဒါကအများကြီးပြီးကြိုက်ဖို့သဘောလောက်ရှိတယ်ခင်ဗျာ။တချို့ဆိုလည်းဒီမီးနဲ့လုပ်နေတဲ့လူတော်များများအကုန်လုံးဒီဟာအများကြီးကိုထိကြိုက်ပါမယ်လို့
အာရှပလာဇာကဆိုင်ကန်းပိုင်ရှင်တူပြောပြခဲ့တာပါရှင်ဒါပေမဲ့ပုတ်ကလေးကဆေးုံဆေးကန်းတွေမှာတော့အစကတည်းကလျှက်စစ်မီပုံမှန်မရတဲ့အတွက်ဆေးုံခွဲစိတ်မှုတွေနဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေမှာမထိခိုက်ရလေအောင်ကိုယ်ပိုင်မီးစက်တွေထားရှိပြီးသားမို့အခုလိုပါဝါမီတာတွေကိုမသုံးရပေမဲ့လည်းလုပ်ငန်းတွေမှာတိတ်ချိခိုက်မှုမရှိနိုင်ဘူးလို့အာရှတော်ဝင်စေကန်းကဝန်ထမ်းတဦးကဆိုပါတယ်ဒါပေမဲ့ကိုပိုင်မီးစက်တွေနဲ့လဲပတ်ရချိန်များလာရင်တော့ရလကလူနာတွေဟာကုန်ကြစရိတ်တက်လာဖို့သာဖြစ်တယ်လို့ဆိုပါတယ
်ဟောဇလောဆယ်တော့ကျွန်တော်တို့ဟိုအခက်အခဲတော့တိတ်မရှိသေးပါဘူးကျွန်တော်တို့ဟိုဘယ်လိုခေါ်မလဲဟိုမီးစက်မောင်းတယ်ဆိုတော့အမရဲ့စီပဲပေါ့အမအဓိကတော့လောင်စာပဲပေါ့အမရဲ့ဟုတ်လောင်စာစီရရင်တော့အဆင်ပြေပါမယ်။အဲကျွန်တော်ဟိုပါဝါကျွန်တော်တို့ကအပြတ်မခံပါမှာလေ။ဘလူနီးနဲ့ရှိသေးကျွန်တော်တို့ရှိမှအောက်မှာမီးစက်တွေကစမ်းမယ်၄လုံးရှိတယ်မှာ။ cost တော့တက်မှာပါမယ်။မီးစက်မောင်းတယ်ဆိုတော့ cost တော့တက်မှာပေါ့။ဟာ။ပြွေသုံးတာဥမာပြွေသုံးတယ်ဆိုတော့ cost တော့ငကိုလည်းဆိုင်ရင်တက်တာပေါ့
။တခါဆက်မှုစုံတွေမှာဆိုရင်လည်း transformer အားလုံးကိုအသုံးပြုမှုတွေရပ်ပစ်တာမို့ဆက်ယုံတွေလဲပတ်ဖို့ကိုမိုင်မီးစက်တွေနဲ့လုပ်ငန်းတွေမှာအသုံးပြုရမယ်လို့ပြောကြပြီးအခြေအနေကတော့ငကိုကလေးကမှအစအစအရင်ကတက်နေတဲ့ဈေးတွေဟာပြန်ကျဖို့အရေးအယံဝေးလို့ဈေးနှုန်းတွေထပ်တက်ဖို့သာရှိရဲ့လို့သုံးသပ်ကြပါတယ်ရှင်။